ကျမကနူးပန်ပါတရင်သားဒေသကတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်ဖားကတ်မှာပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုစလေလောင်ဗိုလ်ချုပ်ဟောင်းဦးအောင်မြင့်ဟာဖားကတ်ဒေသမှာတအိမ်တက်စင်ငွေအကြွေတွေလိုက်ဝယ်ပြီးမင်းဆွယ်စည်းရုံးမှုတွေလုပ်နေတယ်လို့ဖားကတ်ဒေသခံတဦးကပြောပါတယ်ဆေးအိမ်မှုယာအိမ်မှုတွေကလည်းတဆင်ပေးနေတာဖြစ်ပြီးဗိုလ်ချုပ်ဟောင်းအောင်မြင့်ကိုမဲထဲဖို့ပြောတယ်လို့ဖားကတ်ကလူငယ်တယောက်ကပြောပါတယ်သူတို့အိမ်ကတော့ကြက်တပေါင်းရှိတဲ့ယာတန်တအုပ်နဲ့50တန်အကြွေစည်းတွေရတယ်လို့ပြောပါတယ်အခုဆိုရင်ဖကတ်မြို့ဆိုင်းတောင်လုံခင်ကျေးရွာတွေမှာ KIO ထိန်းချုပ်နေမြဖြစ်တဲ့ကန်စီကျေးရွာတွေအထိလိုက်ဝေပြီးဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်
။ရှမ်းပြည်မြောက်ပိုင်းလာရှိုးခရိုင်ဒိန်းနီမြို့နယ်အေးချမ်းတရာရဲနဲ့ဖွံ့ဖြိုးရေးကောင်စီမာယာကယုံကမဲယုံဆောက်ဖို့အတွက်တအိမ်ကိုကြက်ငွေ3000ထည့်ရမယ်ဆိုပြီးဒိန်းနီမြို့ပေါ်ရှိ၄ရပ်ကွက်ကိုညွှန်ကြားထားတယ်လို့ဒိန်းနီမြို့ခံကုန်းတဲ့တဦးကပြောပါတယ်။မဲယုံဆောက်ဖို့တအိမ်ကြက်ငွေ3000ကိုမာယာကယုံကဆင့်ဆိုလာတာဖြစ်ပြီးဒီနေ့အထိပိုက်ဆံကောက်နေတုံးပဲလို့သူကပြောပါတယ်။ဒိန်းနီမြို့နယ်မင်းပါကျေးရွာအုပ်စုနွန်ကော်ကျေးရွာအုပ်စုဘက်အထိဆင့်ဆိုတာလို့အဲ့ဒီကုံတယ်ကပြောပါတယ်။လာရှိုးမင်းရိုင်တန်ယန်ကာလန်တျောင်းကျေးရွာအုပ်စုတိုင်းမဲယုံရှိရမယ်ဆိုလို့ရွာသူရွာသားတွေကိုမဲယုံဆောက်လုပ်ခိုင်းနေတယ်လို့တန်ယန်ဒေတာခန်တဦးကလည်းပြောပါတယ်။
ပိုအိုးအမျိုးသားအဖွဲ့ချုပ်ပါတီရဲ့စီယုံရဲ့လုပ်ငန်းတွေမှာနာမည်ကြီးပိုအိုးဆိုတော်တွေကစေတနာဝန်ထမ်းပါဝင်ဖျော်ဖြေပေးနေကြတယ်လို့ပိုအိုးတေးရစရာတယောက်ကပြောပြပါတယ်ပိုအိုးနာမည်ကြီးတီဝိုင်းဖြစ်တဲ့ဒို့ကိုအားကိုးပါအဖွဲ့မျိုးဆက်သစ်ပိုအိုးလူငယ်ဆိုတော်နဂါပြန်အဖွဲ့တို့ကစီယုံရဲ့ခီးစင်တွေမှာစေတနာနဲ့တီဆူဖျော်ဖြေပေးနေကြတာပါနာမည်ကြီးဆိုတော်ခွန်ခမ်းချွန်ခွန်တူလေခွန်ရေးသွေးနန်းမမိုးဆန်နန်းတန်လောက်တို့ပါဝင်ပါတယ်ဒီအဆိုတော်တွေပါဝင်ပြီးစင်မြင့်ဖျော်ဖြေပွဲတွေကြောင်းပြည်သူတွေကစီယုံရဲ့ခီးစင်တွေကိုပုံမှုစိတ်ဝင်စားကြတယ်လို့လည်းဗိုလ်ဥဒေသခံတွေကပြောပါတယ
်ကျမကချမ်းလုံးမှာခုရွေးကောက်ပွဲဆောင်းမတဲ့ပုတ်ကိုကြားကြရမှာပါရွေးကောက်ပွဲမဲဆွေရမှာအမှုပညာတွေရဲ့ခန်းကဏ္ဍကလည်းတတော်တနေရာကပါဝင်လာပါတယ်ကျန့်ခိုင်ဖွံ့ဖြိုးရေးပါတီကကချင်အဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားတဲ့စီလုံးညီညွတ်ရင်းနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ခေါ် UDPKS ပါတီကလည်းအစိုးရတွေနဲ့စီယုံရေးလုပ်နေပါတယ်ဒီပါတီထဲကနေအမျိုးသားလွှတ်တော်နေရာကနေဝင်ရောက်ရှင်ပြိုင်မဲ့နမဲကြီးကချင်ဆိုတော့ဖောင်လာကန်ဖန်အကြောင်းကိုစိုင်းကြကစူးစီးထားပါတယ
်သူကအမျိုးသားသေးတချင်းတွေနိုင်ငံရေးတချင်းတွေဒေတာခံတိုင်းရင်းသားတွေရဲ့အခြေခံဘဝသေးတချင်းတွေတာမကအချစ်တချင်းတွေကိုလည်းတီးဆိုတဲ့အစိုးရကြောက်ဖြစ်ပါလေမနောပွဲတော်ကျင်းပပြုလုပ်နိုင်အောင်တာဝန်ထမ်းဆောင်ပေးနေသူ UDPKS ပါတီအတွင်းရေးမှူးနမေကြီးလူကြိုက်များနေတဲ့အစိုးရဖော်လကံမဟာအများမျှော်လင့်ထားတဲ့ KSPB ပါတီမှပုံတင်ခွင့်များတဲ့နောက်ပိုင်းထောက်ခံမှုပိုရရှိခဲ့တယ်လို့ဒေတာခံတယောက်ကပြောပါတယ်
။ဟိုရှင်းရှင်းပြောရရင်ကျွန်တော်တို့ရဲ့ပြောနေကြတဲ့ကျွန်တော်တို့ရဲ့အတီးသားအမေးတရားဆိုတဲ့ဟာဘယ်သူဖြစ်မှမသိတော့ဘူးအခြေအနေဖြစ်နေတယ်။ UDPKS ကအစိုးရဖော်လကံဖန်ကားဆိုရင်ကျွန်တော်ရဲ့ရင်းချင်းမှုမှာပါဝင်တဲ့လူကြီးတယောက်အနေနဲ့လေးစားမိတဲ့ဆိုကြောင့်မို့လို့စစညာပြတ်အပြီးမနက်ကျနေဆိုရင်နော်သူ့ကိုပူပြီးတော့ထောက်ခံကြလိမ့်မယ်ပူပြီးတော့သူ့ကိုသူရေးရလိမ့်မယ
်ဖော်လကံမှာဟာမုံမမြို့နဲ့မြို့သားလူတော်အမတ်လောင်းနေရကနေဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်သူရဲ့ပြန်ဘက်ကတော့ရှမ်းမြူတာဒီမိုကရက်တစ်ပါတီမှဦးမြမောင်ဖြစ်ပါတယ်ရှင်။သူဟာကချင်ပြည်နယ်မှာအများဆုံးနေထိုင်တဲ့ရှမ်းကချင်လူထုတွေကိုစီရင်နေခြင်းဖြစ်ပါတယ်။မုံမမျိုးနေကိုအတိတ်ကဝန်ပြန်တဲ့အကြောင်းကိုအခုလိုဆိုပါတယ်။အဲ
ကျွန်တော်တို့ကနံပါတ်1အချက်အနေနဲ့ကချင်ပြည်နယ်မှာသူ့မုံမမျိုးနေကလည်းအင်မတန်မှလူအပ်ချက်တွေအများကြီးရှိပါတယ်။လူမှုရေးကိစ္စတွေလူနေမှုအစဉ်အတိုင်းတီးကျွန်တော်တို့လောက်ကန်စားတော့တဲ့ဒေတာကမဖွင့်ပြတဲ့နေရာတွေတော်တော်များရှိပါတယ်။အဲ့တော့အဲ့ဒီကျွန်တော်တို့ကိစ္စတွေကိုကျွန်တော်တို့ကအဓိကကန့်ကြောက်ကြမယ်
။သူဟာငွေဝပြပြရေးခင်မှာဗမော်မြို့နယ်လမိုင်အောင်တာကျေးရွာဥက္ကဋ္ဌအဖြစ်ခုနှစ်နှစ်တာဝန်ထမ်းဆောင်ခဲ့ပြပါတယ်။မုံမော်မြို့နယ်မှာဝင်ရောက်ရှင်ပြန်ဖို့ရန်အခက်အခဲရှိပြီးသူထောက်ခံမှုရရှိနေတယ်လို့သူကအခုလိုပြောပါတယ်
။ကျွန်တော်တို့ကကျွန်တော်ကိုယ်လည်းအမှုပညာနဲ့တမွေဝန်ကြောင်လုပ်ခဲ့ရဆိုတော့ကျွန်တော်ရဲ့အမှုပညာပြည့်တတ်တယ်လေဒီမှာအများကြီးရှိပါတယ်။အမှုပညာပြည့်တတ်ဆိုတော့တချင်တိုင်းဒါဆန်တိုင်းဒါဒီမှာမျိုးလည်းစုများအားလုံးကကိုယ်နဲ့မတီးတဲ့လူမရှိကြဘူး။မတီးလူမရှိဆိုတော့လူကြီးမင်းဘုဘလည်းအတန်နဲ့ဆရာတဲ့ကြောင့်ရင်းနှီးပြတာဖြစ်ပါလေ
။ဒါပေမဲ့သူနဲ့တရွာသားချင်းဖြစ်တဲ့ခရီးရန်ဆရာကျောက်ကသူဟာအစိုးရဘဝကနေနိုင်ငံရေးဘက်သို့ကူးပြောင်းသွားတဲ့အပေါ်မှာအခုလိုသုံးသပ်ပြောဆိုပါရယ်
။နိုင်ငံရေးလောကမှာပြန်ဝင်သွားတယ်ဆိုတဲ့ဟာလည်းပဲကျွန်တော်တို့အများအမြင်ကြတော့ကိုကျိုးပဲအဓိကထားပြီးမှန ငံရဲ့လုပ်တယ်ဆိုတဲ့ဟာလည်းဝေဖန်ချက်တွေကမျိုးမျိုးထွက်တာပေါ့လေ
ခုချိန်မှာတော့ဖောင်လန်းကမ္ဘာဟာကချင်ပြည်နယ်ကတခြားဆိုတော်တွေနဲ့အတူ stage show ဖြိုပေပွဲတွေနဲ့တွဲပြီး UDPKS Party စီယုံရေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်ရှင်